人来去迎宝马家来迎轿的，等那当家迎轿的，就没得要到过来轿呀的。
哎妈，所以刚刚哎呀，人没修，人家所以这个龙王是家里那撇的，不然哎我开里那包的。到时候喵喵，路里有车辆弄的啊，说到来这个烂个呀的，哎，把这些票我们来拍龙王，我们来说我们地了，龙王哪敢不票歪的提撇多来不？
ဒါကတော့ကြားပြည်နယ်နဲ့ရန်ကုန်မြို့ကကလေးနှစ်ယောက်ပြောနေတာပါမြမပြည်မှာကိုဗစ်ကံရောဂါနဲ့စစ်အာဏာသိမ်းမှုဆိုတဲ့နှစ်ထပ်ကွန်းဖိစီးမှုတွေကြောင့်ဆေးဘေးဒုက္ခတဲ့ကလေးတွေရောရန်ကုန်အပါအဝင်မြို့ကြီးတချို့ကကလေးတွေမှာပါစိတ်ဖိစီးမှုနဲ့အကြောက်တရားတွေလွှမ်းမိုးနေတာတွေ့ရပါတယ်ဒီအခြေအနေဟာပညာတတ်တယောက်ဖြစ်ချင်တဲ့အိမ်မက်ကိုပျောက်ဆုံးစေခဲ့တယ်လို့ကြားပြည်နယ်က14နှစ်အရွယ်ဆေးဘေးဒုက္ခတဲ့မိန်းကလေးကပြောပါတယ်င
ါဒီမျိုးပဲဆက်ဖြစ်နေမှာလားငါပညာသားဖြစ်လာနိုင်မလားငါပညာမသိရတော့လာလို့စဉ်းစားဖို့ရဲ့ကျောင်းတဲ့ချိန်မိတယ်လုံခဲတဲ့နေ့တော့ခုချက်ပြတရားပြတော့လည်းနည်းနည်းတော့ကြောက်မိတယ်ဘာလို့လဲဆိုတော့ကျောင်းတဲ့နေတဲ့အချိန်မှာလက်လက်ကြီးတွေကိုယ်ပေါ်မှာကြလာမလားဆိုတော့ဆိုရင်ဖူးရဲ့ထောက်ပံ့မှုတွေမရမှာတော့လည်းကြောက်မိတယ်ပြီးရင်ဆရာဆရာမများအဆင်မပြေဖြစ်မှာလည်းကြောက်တယ
်တကယ်တော့မြမကြီးကကလေးတွေမှာကလေးဘဝကလေးအိမ်မက်ကလေးအပျော်တွေပျောက်ပြီးကြောက်ရွံ့စိုးရိမ်မှုတွေကိုအရွယ်နဲ့မမြောက်အောင်ခံစားနေကြရတာပါမိုးကုတ်မြို့က14နှစ်အရွယ်ကျောင်းသားလေးကလည်းမတိကျမရေရာတဲ့ဘဝအတွက်စိတ်ပြက်လက်ပြက်ဖြစ်နေပါတယ
်ဒီချိန်လေးကိုကျွန်တော်အမြဲတမ်းပြီးကျင်နေပါပြီဘာလို့လဲဆိုတော့ဒီလိုရာဆက်ကြနေဦးမယ်ဆိုရင်ဘာမှတိကျရေရာမှုလည်းမရှိဘာမှတည်ယူကြလည်းမရှိ
အခုကာလမှာကလေးတွေမကပဲမိဘတွေမှာလည်းကိုသားသမီးလမ်းလွဲသားမှာစိုးရိမ်နဲ့ဖိစီးမှုတွေရှိနေတယ်လို့ဆဲကျော်တဲ့အရွယ်သားနှစ်ယောက်မိခင်ဒေါ်စာကြည်လင်းကပြောပါတယ
်။ကျောင်းထဲမှာနေကြတော့လေဆရာမိဘတွေစုံစုံမမှုနဲ့ကြတော့လေအဆင်ပြေတယ်။အခုကျောင်းမတက်ရတော့ကလေးတွေကအရက်ဖဲရောက်သွားတော့ခါကြတော့လေခဏနေစိတ်လိုဆိုးတငယ်ချင်းပေါင်းသင်းမမှလည်းဆိုးရတယ်။အဲ့တွက်ကလည်း pressure တစ်ခုဖြစ်တယ်။ပြီးတော့အခုစီးပွားရေးကလည်းဘလို့ဟိုလုံးကလို့တော့နည်းနည်းလေးပြင်းပန်းနေပေါ့နော်။အဲ့တော့ခါကြတော့သူတို့တွေလည်းလမ်းမမရောက်အောင်ကိုဒီဝိုင်းလေကျူစားရတယ်သူတို့အတွက်ပေါ့ဆိုတော့နှစ်ဆလောက်တော့ပူကျူစားရတယ
်အခုလိုကြောက်စိတ်စိုးရိမ်စိတ်တွေနဲ့ကြီးပြင်းပြီးတော့ပျော်ရွှင်မှုတွေပျောက်ဆုံးနေတဲ့ကလေးတွေရဲ့စိတ်ကိုကိုတက်ကျွမ်းတဲ့ဂီတနဲ့တင်ကြားကုသဖို့ကြိုးစားနေသူတွေလည်းရှိပါတယ
်တင်ကြားတဲ့အခါမှာအဓိကရွေချက်နှစ်ခုရှိပါတယ်ဖြစ်စေခြင်းနဲ့ရွေချက်နှစ်ခုရှိပါတယ်ပထမတစ်ခုကတော့သူတို့အနေနဲ့အများခံစားရတဲ့စိတ်trauma တွေစိတ်ဒဏ်ရာတွေကိုအနည်းဆုံးတော့ပြပြစေချင်တာနောက်တစ်ခါသူတို့မှမဟုတ်ပါဘူးမိဘတွေရဲ့စိတ်ဒဏ်ရာတွေကိုလည်းကျွန်တော်တို့တတ်နိုင်သလောက်ဖြေပြဖြေရှင်းပြီးသားဖြစ်မယ်လို့ယူဆလို့ဒါသင်ကြားပေးတာဖြစ်ပါတယ
်ဂီတဆရာဦးထွန်းထွန်းဦးဆောင်တဲ့အဖွဲ့ဟာဒေတာတချို့ကကလေးတွေကိုဂီတ theory အကြောင်းနဲ့တချင်းဆိုတူရိယာတိခတ်တဲ့သင်တန်းတွေ online ကနေသင်ပေးနေသူတွေဖြစ်ပါတယ်ကလေးတွေကိုသူကိုယ်တိုင်တိုက်ရိုက်တင်ပေးရုံနဲ့မဟုတ်ပဲသူလက်လန်းမမီတဲ့ဒေတာမှာကလေးတွေကိုပြန်တင်နိုင်မဲ့ဂီတနီးပြဆရာတွေကိုဆင့်ပွားတင်နန်းပေးနေတာလို့လည်းပြောပါတယ်အခုဆိုရင်ပြည်နယ်တချို့မှာဆင့်ပွားဆရာ100လောက်ကိုတင်နန်းပေးပြီးပြီလို့ပြောပါတယ်အဲ့ဒီဆင့်ပွားဆရာတယောက်ကိုအ ਨੇ ဆုံးကလေး10ယောက်ဝန်းကျင်ပြန်တင်ပေးနေတဲ့အတွက်အခုဆိုရင်နေအနှက်မှာတင်ပေးနေတဲ့ကလေးပေါင်း1000ကနန်းရှိနေပြီလို့လည်းဦးထွန်းထွန်းကပြောပါတယ်
formal education မှာတော့မှ art သင်ခန်းစာတွေကအရေးကြီးတာပေါ့နော်ဆိုတော့အခုလို informal education မှာ art သင်ခန်းစာလည်းပဲလုပ်ကိုလုပ်တဲ့သင်ခန်းစာဖြစ်ပါတယ်ဒါကြောင့်မလို့ကိုတတ်နိုင်တဲ့အတိုင်းအတာနဲ့ကိုတတ်နိုင်တဲ့ပုံစံနဲ့သင်ကြားပေးနေတာဖြစ်ပါတယ်သင်ကြားပေးနိုင်မဲ့ဆက်ဆံမတွေကိုလည်းပဲကျွန်တော်တို့ကတောက်လျှောက်ကူညီပေးနေတာဖြစ်ပါတယ်ဒီကနေပြီးတော့မှသူတို့ရဲ့အကြောင်းသင်ခန်းစာတွေနဲ့ချိတ်ဆက်နိုင်မယ်လို့ယူဆပါတယ်အထူးဖြင့်သူတို့ရဲ့ဇာရိတနဲ့သူတို့ရဲ့ကိုယ်ကြီးကိုယ်သွေးတက်လာဖို့အတွက်အမှုပညာကနေပြီးတော့မှအများကြီးအထောက်ပံ့ပေးနိုင်မယ်လို့ယူဆလို့ဒီသင်ခန်းစာတွေကိုသင်ပေးနေကြတာဖြစ်ပါတယ
်တစ်ဖက်မှာလည်းစစ်ဘေးဒုက္ခတဲ့ကလေးတွေစီကိုဂီတာပလွေကီးဘုတ်နဲ့ယူကလေလီလိုဒူရီယာတွေကိုကိုယ်ချွေးနှဲစာနဲ့ရောစေတနာရှင်တွေရဲ့အလှငွေနဲ့ပါဝယ်ပြီးတော့ပံ့ပိုးနေတယ်လို့ပြောပါတယ်ဂီတာအမှုပညာဟာကလေးတွေရဲ့ဇာရိတနဲ့ကိုရီကိုသွေးကိုမြင့်ပေးနိုင်တယ်လို့ဆရာဦးထွန်းထွန်းကပြောပါတယ်ဦးထွန်းထွန်းရဲ့အာထုံမှုနဲ့သူ့ရဲ့ဇာတိမိုးကုတ်မြို့မှာဆိုရင်ပုံမှန်ဂီတသင်တန်းလေးတစ်ခုဖွင့်လှစ်နိုင်ခဲ့ပါတယ်ဒ ဒီလိုတင်တန်းနေကြောင်းစိတ်သက်သာရရခဲ့တယ်လို့အသက်14နှစ်အရွယ်ကျောင်းသားမောင်နှိုင်းထက်ကပြောပါတယ
်။ music တင်လိုက်တော့ screen time လေးရော့သွားတယ်ပြီးတော့အဲ့လို music လို့ concentration အားကြီးလေပိုကောင်းလာတယ်။ပြီးတော့အဲ့ရဲ့တင်ရန်စာတစ်ခုပြီးမြောက်သွားတိုင်းအဲ့လိုအဆုံးခန်းတိုင်အောင်လောက်ရမယ်ဆိုရယ်စိတ်လေးပေါ်လာတယ်ပြီးတော့အဲ့လိုဆုံးခန်းတိုင်အောင်လို့လို့လေအဲ့လိုအလုံးပြီးနောက်ပါလို့အဲ့လိုဖြစ်ပေါ်လာတဲ့ပျော်ရွှင်မှုလည်းအဲ့လိုပျော်ရွှင်မှုလည်းရတယ်ဗောနော်ကိုယ့်ဘက်ကိုလုံနိုင်ပါလားဆိုရယ်အဲ့လို self confidence လည်းရတယ်အဲပြီးတော့အရင်တုန်းကဆိုဗောနော်ကျွန်တော်အဲ presentation တော့ကိုအရင်ကြောက်တာဗောနော်အခုအဲ့လိုပြီးဆုံးခန်းတိုင်အောင်လုပ်ရမယ်ဆိုရယ်စိတ်နဲ့လုပ်ရင်လုပ်ရင်လည်းအဲ့လိုနည်းနည်းချင်းစီ self confidence ကြီးတိုးလာတယ်ပေါ့အဲ့ဒါတော့အဲ့လိုလက်တွေ့ဘဝအတွက်အသုံးချမယ် music တိုင်းရရဲ့တင်ကန်းစာတွေပေါ့
ဂီတတင်တဲ့တင်နေရတဲ့အတော့ကျွန်တော်မတိတတ်တဲ့ဒူဒီယာလေးတိတတ်လာတယ်ကျွန်တော်တချင်းနေလဲနားထောင်ကြည့်တဲ့အတွက်အမြင်ကျေလာတယ်တရင်ကဆိုတချင်းဆိုဘာတော့ဘာမှတော့မတိရတဲ့အခြေအနေကနေအခုပို့ပြီးတော့ခံစားတတ်လာတယ
်အသက်14နှစ်အရွယ်မတ်တမြတ်မွန်ကတော့စိုးရိမ်စိတ်နဲ့ရှင်သန်နေရတဲ့ကာလအတွင်းမှာကိုဘာဖြစ်ချင်တာလဲဆိုတာကိုတွေ့ရှိသွားပါတယ်
ကိုယ်ကဖြစ်ခဲ့တဲ့ကဂီတာဘက်ကိုစိတ်ဝင်စားတယ်ပြီးတော့အကူစမာတင်တယ်အကူစမာတင်တယ်ပြီးတော့ဒီဆန်နီယာလေးနည်းနည်းပြီးထက်သွားတော့ဂီတာဘက်ကိုပို့ပြီးစိတ်ဝင်စားလာတယ်ဒီစက်ကိုတင်လိုက်တဲ့နောက်ထိတင်မယ်ပြီးရင်ပြန်မြဝင်လို့ရတဲ့အထိပြန်စားမယ်ပြန်တင်ပြီးဟိုင်းနဲ့အထိအနာခံမှဂီတာစက်မပြောင်းဖြစ်ချင်တယ်
ကလေးတွေဟာစိတ်ဖြစ်စည်းမှုနဲ့စိတ်တရားကိုကြာရှည်ခံစားရတဲ့အခါကြီးထွားဖွံ့ဖြိုးမှုနှောက်နေတာလူမှုရေးမှာအားနည်းသွားတာမှတ်ဉာဏ်ထိကြိုက်ပြီးပညာရေးမှာအားနည်းတာနဲ့ကျန်းမာရေးချူကြတာတွေဖြစ်တယ်လို့ဆေးပညာကထောက်ပြထားပါတယ်။ဒါကြောင့်နောက်10နှစ်ကျော်မှာလုပ်ငန်းခွင်တွေစီမံအုပ်ချုပ်မှုနေရာတွေကိုရောက်လာတော့မဲ့ဒီနှစ်ကာလကလေးတွေမှာစိတ်တရားတွေရှိနေရင်သူတို့မိသားစုအတွက်ရောနိုင်ငံအတွက်ပါနစ်နာလှပါတယ်။ဒီအတွက်မြမကြီးကတန်းနဲ့ချီတဲ့ကလေးတွေစိတ်တရားရော့ပါအောင်တနည်းနည်းနဲ့ကူညီတာဟာလေနိုင်ငံရဲ့အနာဂတ်ကိုဝိုင်းဝန်းတည်ဆောက်ခြင်းတစ်မျိုးဖြစ်ပါတယ်ရှင်။